အမေရိကန်ဒုသမ္မတကမလာဟဲရစ်ကိုဗစ်ပိုးတွေ့ခဲ့ပြီးရုံးလုပ်တွေကိုအင်ကနေကောင်းကောင်းဆက်လုပ်ပေးနေပါတယ်။အခုလိုကိုဗစ် -19 ပိုးမနေ့ကစစ်ဆေးတွေ့ခဲ့ပေမဲ့ရောဂါလက္ခဏာတော့မခံစားရပဲအခြေအနေကောင်းနေပါတယ်လို့အမေရိကန်ဒုသမ္မတရုံးကမနေ့ကထုတ်ပြန်ခဲ့ပါတယ်။အိမ်မှာအမြန်စစ်နိုင်တဲ့ test kit နဲ့ရောပုံမှန်ဆေးခန်းတွေမှာသွားဆေးရတဲ့ PCR ပိုးတည်ကြတဲ့နည်းနဲ့ပါစစ်ဆေးပြီးအခုလိုပိုးတွေ့တာသိကြပါတယ်လို့ဒုသမ္မတ Harris ရဲ့သတင်းပြန်ကြားရေးတာဝန်ခံခရစ်စတန်အလန်ကဒီထုတ်ပြန်ချက်မှာရှင်းပြခဲ့ပါတယ်။ကလပ်ပိုင်း58နှစ်ရွယ်ဒုသမ္မတ Harris ဟာပုံမှန်ကိုဗစ်ကာကွယ်ဆေးအပြင်အားမြင့်ကာကွယ်ဆေးလည်းနှစ်ချိန်ပြည့်ထိုးထားပြီးနောက်ဆုံးထိုးထားတဲ့ရက်ကလည်းဒီလ18တရက်နေ့ကပဲဖြစ်ပါတယ်။တစ်ချိန်ထဲမှာဒုသမ္မတ Harris အနေနဲ့သမ္မတ Joe Biden နဲ့ကတော့ Jill Biden တို့နဲ့အနီးကထိတွေ့ခဲ့မှုမရှိခဲ့ဘူး။အကြောင်းကဒီမတိုင်ခင်ကပဲသူတို့တရားစီခီးထွက်ခဲ့လို့ပါလို့လဲဒုသမ္မတပြောခွင့်ရကဆက်ရှင်းပြခဲ့ပါတယ်။ဒါအပြင်ဒုသမ္မတ Harris ဟာ American ယောဂါကာကွယ်ရေးနဲ့ထိန်းချုပ်ရေးဌာန CDC ရဲ့စီမင်းတွေဆရာဝန်တွေရဲ့အကြံပေးချက်တွေအတိုင်းအများအနည်းတူတည်ထောင်ခွင့်နေသွားပြီးပိုးကင်းစင်သွားမှသာရုပ်ပြတ်တက်မှာပါလို့လဲဒုသမ္မတပြောခွင့်ရကဆက်ပြောခဲ့ပါတယ်။